တစ်ပတ်မှာတော့ရေလွှမ်းကန်တောင်သူတွေအနေနဲ့အချိန်နှောင်းမှပြန်လည်စိုက်ပျိုးရမှာဖြစ်တဲ့အတွက်တွေ့ကြုံနိုင်တဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမှာပါ။တောင်သူတွေအနေနဲ့မိုးစမားကိုစိုက်တဲ့အခါရာသီဥတုကိုမှီပြီးစိုက်ရမယ့်ကာလအတွင်းမှာလှုပ်ဆောင်ရတာဖြစ်ပါတယ်။မိုးစမားကိုအချိန်နှောင်းမှစိုက်ကြတဲ့အတွက်အထွက်လျော့တာပိုးမွားကြတာဈေးကောင်းမရနိုင်တာတွေဖြစ်ပေါ်နိုင်ပါတယ်။အချိန်လုံးမှစိုက်တဲ့အတွက်အသီးအနှံအဆန်အဆေ့တွေကကောင်းကောင်းမအောင်ပဲအပြင်းအမော်တွေအများကြီးဖြစ်လာနိုင်ပါတယ်။ဒီတော့ရေလွှမ်းကန်ဒေသကလယ်တွေမှာမိုးစမားစိုက်ပျိုးမှုကိုအရင်ဆုံးလေ့လာကြည့်ဖို့လိုအပ်ပါလိမ့်မယ်။ဧရာဝတီတိုင်းအတွင်းကတချို့ဒေသတွေမှာလယ်တွေရေမြုပ်သွားတာကအခုချိန်ထိရေမကြသေးသလိုတချို့လယ်တွေဆိုရင်ဧရာဝတီမြစ်ရေပြန်တက်နေတာတပတ်လောက်ရှိနေပြန်ပါပြီ။ဧရာဝတီတိုင်းအတွက်မိုးစမားဆိုက်ရမယ့်နောက်ဆုံးအချိန်ဟာတော်သလင်းလှပြည့်ဖြစ်တာကြောင့်အခုရက်တွေမှာအပင်ပေါက်ပြီးသားပြိုးပင်ကိုစိုက်မယ်ဆိုပါမှအချိန်မီစိုက်ပျိုးလို့ရပါမယ်။ဧရာဝတီတိုင်းလိုဆယ်ရင်မရတဲ့နေရာမျိုးမှာစဘာဆိုင်ဖို့အခုချိန်မှပြိုးစကြရမယ်ဆိုရင်တက်တန်းငယ်ဆုံးစဘာက2လခွဲ3လရှိနေတာကြောင့်အောင်ရင်မရနိုင်လို့မိုးစဘာမဖြစ်ထွန်းနိုင်တော့ပါဘူးအဲ့ဒီလိုပဲပဲခူးတိုင်းအတွင်းမှာထိန်တော့တာကြိုးပြီးမင်းလှမိုးညိုဘက်ကကြေးရွာအတော်များများကလယ်တွေရေလွှမ်းခံခဲ့ရပါတယ်အခုလည်းအဲ့ဒီဒေသကလယ်တွေမှာဧရာဝတီမြစ်ရေပြန်တက်နေပြန်ပါပြီဒီဒေသတွေမှာမိုးစဘာပြန်မဆိုင်နိုင်တော့သလိုရာသီလည်းမမှီနိုင်တော့ပါဘူးဒီလိုပဲရေလွှမ်းခံခဲ့ရတဲ့စကိုင်းတိုင်းမှာမိုးစဘာစိုက်ပျိုးတာနောက်အကြဆုံးအချိန်ကတော်သလင်းလှကုန်ဖြစ်တဲ့အတွက်ဒီရက်တွေမှာစိုက်ပျိုးနေကြတော့မှာပဲတချို့ကောက်ပင်တွေကပျိုးကင်းထဲမှာကြာနေပြီးစိုက်ရမယ့်အချိန်စိုက်ကွင်းနဲ့ပြောင်းမဆိုင်နိုင်တာကြောင့်ပျိုးသက်ရင်စဘာတွေဖြစ်နေကြပါတယ်ပျိုးသက်ရင်စဘာကိုစိုက်ရင်အပင်ပွားနှုံးမကောင်းတဲ့အတွက်စဘာအထွက်နှုံးကပုံမှန်ထက်တဝက်လောက်ရော့ကျနိုင်ပါတယ်ရေကြီးနှင်းမြုပ်တဲ့ဒေသတွေကတောင်သူတွေရဲ့အသံတွေကလည်းတကယ့်ကိုပဲအရေးကြီးပါတယ်ဘာကြောင့်လဲဆိုရင်အရင်နှစ်တွေကစဘာရိတ်သိမ်းပြီးမှစောင်းသီနှံစိုက်တဲ့အတွက်အရင်အနှီးလူငါးစရိတ်တွေထုတ်သုံးနိုင်ကြပါတယ်အခုကျတော့စဘာကဝင်ငွေလုံးဝမရလိုက်တဲ့အတွက်စောင်းသီနှံအတွက်ထုတ်သုံးစရာငွေမရှိကြပါဘူးမျိုးစမပေးတဲ့အခါမှာလဲနာဂိတ်တုံးကကိစ္စတစ်ခုကိုထဲ့သွင်းစဉ်းစားဖို့လိုအပ်ပါမယ်။နာဂိတ်တုံးကရခိုင်ဘက်ကမျိုးစဘာတွေယူလာပြီးတောင်သူတွေကိုပြည်ပြည်ရောစိုက်ခိုင်းခဲ့ပါတယ်။ကိုဋေတရာသီဥတုနဲ့မကိုက်ညီတဲ့အတွက်ပိုးတွေကျခဲ့ပါတယ်။ဒီနေထားဟာတစ်ဖက်ကကြည့်ရင်တောင်သူကိုထောက်ပံ့ပေးခဲ့တဲ့ဆိုပေမဲ့တကယ်တော့အမိခံထောက်ပံ့တယ်လို့ဖြစ်ခဲ့တာပါ။အဲ့ဒီလိုမျိုးကြုံပါကိုတောင်သူကအလွန်ကြောက်ကြပါတယ်။ဒေသတစ်ခုကနေတစ်ခုကိုမျိုးစမယူလာတဲ့အခါစိုက်နေကြမျိုးမဟုတ်တဲ့အပေါ်မှာတောင်သူဘက်ကလည်းမယုံကြည်မှုတွေရှိနေပါတယ်။စိုက်နေကြမျိုးစေ့ကိုပဲလက်ခံစိုက်ချင်ကြတာတွေတွေ့ရပါတယ်။အပင်သက်တမ်း145ရက်ရှိတဲ့စဘာမျိုးပဲစိုက်လို့ရတဲ့ဒေသတွေမှာရက်60စဘာမျိုးစိုက်တဲ့အခါကျတော့အပင်မဖြစ်ထွန်းနိုင်ပါဘူး။ဒေသကစိုက်နေတာကသက်တမ်းတို့စဘာလာပေးတာကသက်တမ်းရှင်စဘာဖြစ်နေတတ်ပြန်ပါတယ်။အဲ့ဒီလိုကွဲပြားမှုတွေကြားတဲ့မှာတောင်သူကမအောင်မြင်မှန်းသိတဲ့အတွက်လိုက်မလုချင်တာတွေလည်းရှိနေပါတယ်။ဒါတွေကိုလည်းထဲ့သွင်းစဉ်းစားပေးဖို့လိုအပ်ပါလိမ့်မယ်။အခုချိန်မှာတော့မိုးစဘာအစာစိုက်ပျိုးနေကြစောင်းသိနှံတဲ့ຫນွေစဘာကိုပြန်စိုက်ဖို့ထောက်ပံ့ပေးတင်ပါတယ်။အဲ့ဒါမှတကယ့်အကျိုးရှိမဲ့ထောက်ပံ့မှုဖြစ်မှာပါ။စောင်းသိနှံစိုက်တာကလည်းဒေသအလိုက်ကွာခြားကြပါတယ်။ဧရာဝတီတိုင်းကစောင်းသီနှံစိုက်ပျိုးမှုကိုကြည့်ရင်ဇလွန်ဘက်မှာပြောင်းညောင်နှုံးကြတော့ပဲတာပေါင်းဘက်ဆိုပခန်းတီးတဲ့ရင်ထွန်းတီရိစတဲ့ຫນွေစဘာတွေအစိုက်များကြပါတယ်။သခိုင်းတိုင်းမှာစောင်းသီနှံအစာຫນွေစဘာကိုအဓိကစိုက်ကြပါတယ်။ຫນွေစဘာအစောဆုံးစိုက်ချိန်ကဇန်နဝါရီဖေဖော်ဝါရီလတွေပါ။ခင်ဦးဝက်လက်ဘက်မှာຫນွေစဘာကိုပေါ်ဆန်းမျိုးတွေစိုက်ကြသလိုကမ်ဘလူးနဲ့ကောလင်းမျိုးနယ်ဘက်မှာဆိုရင်ဘေးကြားစဘာမျိုးကိုအစိုက်များကြပါတယ်။ပဲခူးတိုင်းမင်းလှမိုးညိုဘက်ကတောင်သူတွေဟာတော်သလင်းလှကုံတရင်ကျွလာဆန်းလောက်ဆိုစောင်းသိနှံအဖြစ်မပယ်ပဲကြီးတွေစိုက်ပျိုးနေကြလို့သိရပါတယ်။ပြန်လဲထူထောင်ရေးလုပ်ငန်းလုပ်ကင်သူတွေအနေနဲ့ထောက်ပံ့မှုတွေကိုတကယ်အကျိုးရှိအောင်လှုပ်ဆောင်ခြင်းရင်ရေလွှမ်းခံလဲတွေကိုပြန်လဲလုပ်ကင်မဲ့တောင်သူတွေနဲ့ထိထိရောက်ရောက်တွဲဆုံပြီးစောင်းရွက်ပေးနိုင်မယ်ဆိုရင်အောင်မြင်နိုင်မှာဖြစ်ပါတယ်။ຫນ နှွေစဘာဆိုင်လို့ရတဲ့ဒေတာတွေမှာဆိုရင်နှွေစဘာဆိုင်ဖို့နှွေစဘာမဆိုင်တဲ့ဒေတာတွေမှာဆိုရင်စောင်းသိနှံဆိုင်ဖို့တောင်သူတွေလောက်ကင်ကျင်တဲ့အပေါ်မှာအစိုးရအနေနဲ့ကူညီပံ့ပိုးပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ